နိုင်ငံနဲ့ပြည်သူတွေရဲ့ဂုံတိုက်ခါမြင့်မားဖို့အတွက်ရွေးကောက်ပွဲရလာတဲ့အညီနောက်သက်တမ်းလွှတ်တော်ခေါ်ယူဖို့ညှိနှိုင်းစည်းဝေးကျင်းပတာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမင်းကပြောလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမင်းပါဝင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပြီးညှိနှိုင်းစည်းဝေးကျင်းပကြတာပါ။ဒီအကြောင်းကိုအောင်ကတင်ပြထားပါတယ်ရှင်။
ပထမအကြိမ်လွှတ်တော်သက်တမ်းဟာ2016ခုနှစ်ဇန်နဝါရီလကုန်မှကုန်ဆုံးမှဖြစ်တာကြောင့်ဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်ချိုးတင်ညှိနှိုင်းအစည်းအဝေးကိုအခုလိုကျင်းပတာပါလွှတ်တော်ရဲ့ဂုဏ်သိက္ခာနိုင်ငံရဲ့ဂုဏ်သိက္ခာမြန်မာပြည်အတွက်တာဝန်ရှိသူတွေအနေနဲ့မြင့်မြတ်တဲ့စိတ်ထားနဲ့လှူဆောင်သွားဖို့လိုအပ်ကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းကအစည်းအဝေးမှာအခုလိုပြောပါတယ
်ကောင်းမှန်တယ်ဒီစီကလက်တယ်ကြီးရတဲ့ကျန်တယ်ဒီတိုင်းတက်တယ်
နိုဝင်ဘာ19ရက်နေ့ကသူရဥရှိမန်းနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးနောက်ထောက်ပြန်ကြေညာထားတဲ့သဘောတူညီချက်အစိပ်ပိုင်းတရက်ကိုအခုလိုအကောင့်ထဲပေါ်လာဖြစ်ပြီးနိုင်ငံရေးအနှစ်သာရပါဝင်ကြောင်းကိုလည်းသူရဥရှိမန်းကပြောပါရယ်ပြည်သူ့လွှတ်တော်သက်တမ်းတရက်ရဲ့ပထမကျင်းပုံမှန်စည်းဝေးကိုအထွေထွေရွေးကောက်ပွဲကျင်းပတဲ့နေ့ရက်ကစလို့ရက်ပေါင်း90အတွင်းခေါ်ယူရမှာဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာပါဒီကနေ့အစည်းအဝေးမှာနောင်လွှတ်တော်အတွက်ကိုယ်စားလှယ်ရဲ့လုံခြုံရေးတဲခုံနေထိုင်ရေးစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြလို့ပြည်သူ့လွတ်တော်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဟိုလွတ်တော်ပုံမှန်လွတ်တော်မစားခင်အစည်းအဝေးခေါ်တဲ့အတိုင်းဟိုပို့ဆောင်ရေးအဖွဲ့ပါပါတယ်။နောက်ပြီးတော့ဟိုကျွန်တော်တဲခိုးနေထိုင်ရေးအတွက်ဟိုနေပြီးတော့စီဝင်သားရေးကော်မတီကပါပါတယ်။လုံးညုံကြီးအတွက်ဟိုပြည်ထဲရေးရလည်းပါတာပေါ့နော်
။နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အပြတ်သက်အနိုင်ရခဲ့ပြီးတဲ့နောက်ဒုတိယအကြိမ်လွှတ်တော်လုပ်ငန်းတွေစတင်ဖို့အတွက်အခုလိုအစည်းအဝေးကျင်းပတာပါ။ပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တို့နဲ့ NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဘိုးအလုံးမှုဆောင်တွေဖြစ်ကြတဲ့ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင်တို့ကဒီညနေအစည်းအဝေးကိုတက်ရောက်ခဲ့ကြပါရခင်ဗျာ။